တနေ့ကဗန်းပြေကျုံတစ်ခုမှာဗြိတိန်ခေတ်ကဘာလက်ခိတဲ့လူကိုတပ်ဖြတ်မှုနဲ့ဆက်ဆွဲပြီးဖမ်းခံထားတဲ့မြန်မာရှေ့ပြောင်းအလို့သမားနှစ်ယောက်ကိုဒီကနေ့ထပ်မံရုပ်ထုတ်ဆစ်ဆေးပါရယ်အသက်22နှစ်အရွယ်မြန်မာလူသမားတွေဖြစ်ကြတဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကလေးကပဲဖမ်းခံထားရတာပါဗြိတိန်နိုင်ငံကကဘာလက်ခိသွားတဲ့ဖြစ်ကြတဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ထရစ်တို့ကိုတပ်ဖြတ်ခဲ့တဲ့အကြောင်းသူတို့နှစ်ဦးစလုံးကစောအိမ်မှာဝန်ခံထားပေမဲ့နောက်ပိုင်းမှာတော့အာနာမနီရဲ့ဖိအားပေးချင်းချောက်မှုတွေကြောင့်ဆိုပြီးတရားရုံးမှာပြင်ဆင်ထွက်ဆိုခဲ့တဲ့အတွက်အမှုကိုဆက်လက်ဆစ်ဆေးနေတာဖြစ်ပါရဲ့။ထိုင်းရဲ့တပ်ဖွဲ့ကတော့ဖိအားပေးချင်းချောက်မှုတွေမရှိခဲ့ဘူးဆိုပြီးငြင်းဆန်ထားပါ။အသက်ခံရတဲ့ပရိရှားကဘာလက်ခီးသွားဆုံတွဲရဲ့အလောင်းတွေကိုတော့ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကထိုင်းနိုင်ငံကိုတောင်ဘက်ပြည်ကျွန်းကမ်းခြေမှာတွေ့ရှိခဲ့တာပါ။ဆွဆွဲခံထားသူမြန်မာလူသမားလူငယ်နှစ်ယောက်ရဲ့အကျိုးဆောင်ရှင်းနေတွေကတော့မျိုးဗီဇ DNA နမူနာတွေပါဝင်အထောက်အထားတွေကိုပြန်လည်ဆစ်ဆေးဖို့ဒီလဇန်မိတ်မှာပဲတရားရုံးမှာရှောက်လက်ထားပါရဲ့။ဒီကနေ့တရားရုံးထုတ်ဆစ်ဆေးချိန်မှာတော့သူတို့နှုတ်ရဲ့မိသားစုတွေလည်းလာရောက်တွေ့ဆုံခဲ့ကြပါရဲ့။